စနေချင်းမြို့နယ်မှာလက်နက်ကြီးထိမှန်ပြီးဒေသခံတို့တိုက်ဆုံသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲမရှိပေမဲ့ဂျန်ကာလာမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းဆိုကြပါတယ်ဒီအကြောင်းပေးပို့ထားတဲ့သတင်းကိုနန်းအောင်ကပြောပြမှာပါ
ဆလင်ကြီးမြို့နယ်ရွာရှိကျေးရွာအုပ်စုကဂရုကုန်းရွာမှာဒေသခံတို့လက်နက်ကြီးကြီးထိမှန်ပြီးတော့တိုက်ဆုံသွားတယ်လို့ဒေသခံတွေကပြောပါတယ်။ဧပြီလ16ရက်တကြံအတက်နေ့မှာစစ်ကောင်စီဘက်ကမနေ့ဆယ်နိုင်ဝန်းကျင်အချိန်ပစ်ခတ်လိုက်တဲ့လက်နက်ကြီးအစားထိမှန်ပြီးတော့လူလက်ပိုင်းအရွယ်အမျိုးသားတို့တိုက်ဆုံခဲ့တာလို့ချင်းရွှဲမြကံဘေးကျေးရွာများတပိတ်စစ်ကြောင်းတာဝန်ရှိသူတို့ကပြောပါတယ်
။ဒါနဲ့တိုက်ပွဲတော့မရှိဘူးတော့တကြံကြုံတဲ့ကောင်နဲ့ပြစ်တယ်။သူကနောက်ဘက်ကန်ကိုတော်တော်ကြီးယူနေနေပါဘောနော6လနဲ့ဘောနဲ့ပြစ်လိုက်ဆိုတော့မှန်တာပေါ့
မုံရွာမြို့မှာအခြေချနေတဲ့စစ်ကောင်စီတပ်ကအခုလိုလက်နက်ကြီးနဲ့မကြာခဏဆိုသလိုပစ်ခတ်တာရရှိတယ်လို့ပြောပါတယ်စစ်ကောင်စီတပ်နဲ့ဒေသရင်းတော်လိုင်းရဲ့အဖွဲ့တွေကြားအပြန်အလှန်တိုက်ပွဲမရှိပေမဲ့လည်းတကြံအကျိုးနေကလေးကလက်နက်ကြီးနဲ့6လံပစ်ခတ်နေတာလို့ပြောပါတယ
်အဲအကျိုးနေရလည်းပြစ်တယ်ပါဒီနှလုံးတော့ပြစ်တယ်ဒီနေ့ကျတော့နှလုံးလိုကြားရတယ်ကလုံးပြတာမှကြာပြီးတော့မှအဆမန်တော့ဆိုင်ပွဲပါရတယ်မဖြစ်ဘူးလေကြံဆိုတော့လုံကြုံကြီးယူပြီးတော့နောက်ဘက်ကိုပြည့်တယ်တဘော
စစ်ကောင်စီတပ်ကချင်းရွှေမြကံဘေးမှာရှိတဲ့ဂျေးရွာရိစီလက်နက်ကြီးနဲ့6လံပစ်ခတ်တာဂျေးရွာတွေဝင်ပြီးနေအိမ်မိရှို့တာတွေကိုအရင်ကတည်းကလုပ်နေတာလို့ဒေသခံတွေကပြောပါတယ်တကြံရဲ့အတွင်းမှာတိုက်ပွဲမရှိဘဲအခုလိုဂျေးရွာတွေထဲလက်နက်ကြီးနဲ့လှမ်းပစ်တယ်လို့မြို့ပေါ်မှာလည်းလက်နက်ကန်ပြီးတော့လှုပ်ရှားသွားလာတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်